အမေရိကန်ပြည်ထောင်စုရဲ့ပြည်ထောင်စုစနစ်အုပ်ချုပ်ပုံကိုမြန်မာပြည်ရဲ့ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ရေးနဲ့ရှင်းပြီးပြန်အသုံးချနိုင်တဲ့နိုင်ငံရေးဗဟုသုတတွေရခဲ့တယ်လို့အမေရိကန်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံရေးပါတီကိုယ်စားလှယ်တွေကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့စီစဉ်မှုနဲ့အမေရိကန်သမ္မတလောင်းရွေးချယ်ပွဲတွေစီယုံနှုတ်ဆော်ပွဲတွေကိုအမေရိကန်တဝန်လိုက်ပြီးတော့လစ်လာနေတဲ့ဒီကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါအမေရိကန်ရဲ့နိုင်ငံရေးကိုလေ့လာနိုင်မှုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဖိတ်ကြားထားတဲ့မြန်မာနိုင်ငံကနိုင်ငံရေးပါတီ၈ပါတီရဲ့ကိုယ်စားလှယ်တွေဟာဩဂတ်လ26ရက်နေ့ကနေဝါရှင်တန် DC နိုင်ငံသားရေးဝန်ကြီးဌာနကိုစပြီးတော့ရောက်ရှိခဲ့ပါတယ်အဲ့ဒီအဖွဲ့ဟာအမေရိကန်ဝါရှင်တန် DC မြို့တော်ကပါလီမန်လွှတ်တော်တွင်ကိုလေ့လာခွင့်ရတယ်လို့ပြည်ထောင်စုအစိုးရရဲ့ဖက်ဒရယ်မူနဲ့အုပ်ချုပ်ရေးကိုအသေးစိတ်လေ့လာခွင့်ရခဲ့ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဗဟိုအုပ်ချုပ်ပုံစနစ်နဲ့ပတ်သက်ပြီးတော့ဗဟုသုတအတွေ့အကြုံအတုယူစရာတွေအများကြီးရခဲ့တယ်လို့ချင်းတိုးတက်ရေးပါတီကအထွေထွေအတွင်းရေးမှူးကိုရှိန်ထွန်းက VOA မြန်မာပိုင်းကိုပြောပါဗျာ
ဒီအမေရိကန်ပြည်ထောင်စုလောင်းကြီးလေ့လာတဲ့အချိန်မှာပေါ့နော်ဒီပြည်ထောင်စုစနစ်ပေါ့နော်ဒီ Federalism ဆိုတဲ့စနစ်ရဲ့နောက်တော်တော်များများအဲ့ဒီဟာလေးကိုလေ့လာဖြစ်တယ်နောက်ပြီးတော့ဒီ Federal အစိုးရနဲ့ကျွန်တော်တို့အစည်းအဝေးထိုင်နေဆိုဆွေးနွေးပွဲသဘောမျိုးကျွန်တော်လုပ်တဲ့အချိန်မှာပေါ့နော်အထူးသဖြင့်တော့ဒီဘာတော်လေ့လာမှုလဲဆိုတော့ပြည်နယ်ရဲ့အစိုးရမှာပြည်နယ်ရဲ့ပြည်သူ့လွှတ်တော်ရှိတယ်ပြည်နယ်ရဲ့မျိုးသားလွှတ်တော်ရှိတယ်ပြည်နယ်ရဲ့ပြည်နယ်လွှတ်တော်ရှိတယ်ပြည်နယ်အစိုးရရှိတယ်ပေါ့နော်အဲ့ဒီဟာလေးတော့ဒီမှာထူးထူးခြားခြားတွားတွေ့နေတယ်မြန်မာပြည်မှာကြတော့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ရဲ့ကပြည်ထောင်စုအစိုးရမှာပဲရှိတယ်ဒီမှာကြတော့ဘ ਹੁ အစိုးရကလည်းလုံးဝဝင်ရောက်ဆုတ်ဖက်မှုမရှိဝင်ရောက်ဆုတ်ဖက်မှုရှိတာကဘ ਹੁ အစိုးရကလည်းကင်နာကဘာတော့ကင်လဲဆိုတော့သူက foreign policy ကိုကင်တယ်နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်တဲ့ဟာကင်တယ်ပြီးရင်သူကဒီကာကွယ်ရေးနဲ့ပတ်သက်တဲ့ဟာကို federal government ကပြည်ထောင်စုအစိုးရကကင်တယ်ကျန်တဲ့ဟာတွေကတော့ပြည်နယ်တော့အကုန်လုံးလုံးလုံးကြီးအရောင်းတွေ့ခါတော့တွေ့ရတယ
်။အမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားချမှတ်ထားတဲ့နိုင်ငံသားရေးမူဝါဒတွေနဲ့ပတ်သက်ပြီးလည်းလေ့လာခဲ့တဲ့ချင်းတိုးတက်ရေးပါတီကကိုရှိန်ထွန်းကသူ့ရဲ့အမြင်ကိုဆက်ပြောပါဗျာ။
နိုင်ငံသားရေးနဲ့ပတ်သက်တဲ့မူဝါဒတွေကျွန်တော်တို့ဆွေးနွေးဖြစ်တယ်ပေါ့နော်။အဲ့ဒီဆွေးနွေးဖြစ်တဲ့အထဲမှာကိုမီထူးခြားမှုရှိတာကအမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံရဲ့နောက်ဒီတရုတ်နိုင်ငံရဲ့ပေါ့နော်။တရုတ်နိုင်ငံဆက်ဆံရေးနိုင်ငံခြားဆက်ဆံရေး foreign policy ပေါ့နော်အဲ့ဒီဟာကိုအဓိကထားပြီးဆွေးနွေးတော့တရုတ်မြန်မာပြည်မှာဖြစ်ဖြစ်နေတဲ့အရာမြန်မာပြည်တစ်ခုလုံးမှာခုညီညွတ်ညွတ်နဲ့ပေါ့အများဆုံးကတရုတ်ဆိုတာကျွန်တော်တို့တော့မြင်နေရပါတော့နော်အဓိကကတရုတ်ဒီအတွက်ကမြန်မာပြည်ရဲ့စနစ်အတွက်မြန်မာပြည်ရဲ့စီးပွားရေးလူမှုရေးနိုင်ငံရေးဝန်ထမ်းဖို့အတွက်ကတိချက်ချီအသက်ရှင်နေသေးပါပဲအဲ့ဒီဟာကိုတော့အဓိကထားပြီးကျွန်တော်တို့ဆွေးနွေးဖြစ်ကြတယ်ဒါကြောင့်လဲအမေရိကန်နိုင်ငံဝင်ရောက်ပြီးဒီစီးပွားရေးဝင်ရောက်ပြီးယင်းညွန့်နံမှုကိုကျွန်တော်တို့မြန်မာတွေကပိုပြီးလိုလားတယ်ပေါ့နော်အဲ့ဒီအကြောင်းတော့ကျွန်တော်တို့ဆွေးနွေးဖြစ်ကြတယ်
အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကဗဟိုအလုံးမှုဆောင်အဖွဲ့ဝင်ကိုကျော်သူရကအမေရိကန်နိုင်ငံရဲ့နိုင်ငံရေးဖွဲ့စည်းပုံနဲ့ပတ်သက်ပြီးသူလေးလာတွေ့ရှိခဲ့တဲ့အမြင်ကိုအခုလိုပြောပြပါဗျ
။ဒီလိုရှိတယ်ဗျာ။အမေရိကန်ကသူတို့ရဲ့ဒီ political culture ဆိုလို့ရှိရင်သူတို့မှဆိုလို့ရှိရင်ရုပ်ကောက်ပွဲစနစ်တွေနိုင်ငံရေးစနစ်တွေအခြေကြခိုင်မာပြီးတော့နိုင်ငံရေး institution လို့ပြောရမယ့်ဟာတွေကအားကောင်းတာပေါ့ဗျာ။ကျွန်တော်နိုင်ငံမှာကျွန်တော်စတင်အခြေချပြီးတော့အခုမှစပြီးတော့ရုပ်ောက်ပွဲလိုဒီမိုကရေစီဆိုတာစတဲ့အတွက်စနစ်ကြဒီခိုင်မာအားကောင်းတဲ့နိုင်ငံနဲ့ကိုယ်နိုင်ငံရဲ့နဲ့ကွာခြားချက်တွေကတော့အများကြီးရှိပါတယ်ဗျရုပ်ောက်ပွဲ process မှာပဲကြီးကြီး parliament process မှာပဲကြီးကြီးတို့ရဲ့ congress ရဲ့တို့ရဲ့ပြည်နယ်အစိုးရရဲ့အလုပ်လုပ်ပုံကျွန်တော်တို့စီကပြည်နယ်အစိုးရရဲ့အလုပ်လုပ်ပုံဟာဆိုလို့ရှိရင်ခုနအရင်ကွာခြားလွန်ပါတယ်ဒါလည်းတနိုင်ငံနဲ့တနိုင်ငံအခြေအနေချင်းမတူသလိုနိုင်ငံရေးinstitution တွေပေါ့အဖွဲ့အစည်းတွေအသင်းပင်းတွေဖွဲ့စည်းတည်ဆောက်ပုံတွေအားလည်းတနိုင်ငံနဲ့တနိုင်ငံတော့ကွာခြားတာလေးတွေရှိပါတယ်
တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကရန်ကုန်မြို့နယ်ပါတီအတွင်းရေးမှူးကိုစင်မောင်မောင်ထေးကတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးအသိပညာပေးမှုတွေမှာစာတင်ကြောင်းတွေကနေအစနိုင်ငံရေးအသိပညာနိုးကြားအောင်တင်ကြားလှုပ်ဆောင်ပေးနေတာကိုအတူယူစရာတွေ့ခဲ့ရတယ်လို့ဆိုပါတယ
်ရေးပါပွဲနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုကျောင်းတွေမှာတောင်မှလေရှိကောက်ပွဲနမူနာပုံစံလေးတွေတင်ပြီးတဲ့နေသားလေးဒီပြရတယ်ပေါ့နော်ဒီမှာဒီမှာလဲနောက်ပိုင်းမှာဒီလိုကြောင်းနေပါလိမ့်မှာပေါ့နော်ရုပ်ောက်ပွဲနဲ့ပတ်သက်လို့လေ့ကျင့်လေးတွေရအောင်အဲ့လိုမျိုးဟိုဘာလို့စနစ်နဲ့ပတ်သက်လို့လေ့ကျင့်လေးရအောင်အဲ့လိုသင်ကြားပေးနိုင်မယ်ဆိုရင်တော့ကောင်းမယ်လို့ယူဆမိပါတယ
်ဩဂတ်လ26ရက်နေ့ကနေစက်တင်ဘာလ15ရက်နေ့အထိအမေရိကန်နိုင်ငံမှာလေ့လာနေတဲ့ဒီအဖွဲ့ဟာအခုဆိုရင်ရွေးကောက်ပွဲမဲဆယ်လှုပ်ရှားမှုတွေလေ့လာဖို့အတွက်ဝါရှင်တန် DC မြို့တော်ကနေဖလော်ရီဒါပြည်နယ်ကိုရောက်ခဲ့ပါတယ်Florida ပြည်နယ်ကနေ Iowa ပြည်နယ်ကိုရောက်ရှိနေပြီးတော့အဲ့ဒီကနေ California ပြည်နယ် San Diego မြို့ကိုရောက်ရှိပြီးတော့သူတို့ရဲ့ခီးစဉ်အဆုံးသတ်မှာဖြစ်ပါတယ်ရှင်